စစ်ကောင်စီနဲ့ရခိုင်တပ်မတော် AA အဖွဲ့တို့အပြစ်ကရထားတဲ့ရခိုင်ပြည်နယ်မြို့တော်စစ်တေအပါအဝင်နေတချို့မှာပစ္စည်းလူရက်ခံရတာတွေဓမြတိုက်ခံရတာတွေအသက်ခံရတာတွေဒီလပိုင်းတွေအတွင်းတိုးလာနေတာကြောင့်ဒေသခံတွေစိုးရိမ်မှုမြင့်တက်လာနေတယ်လို့သိရပါတယ်ဒီသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်း A ကပြောပြမှာပါ
ရခိုင်ပြည်နယ်ကစစ်ကောင်စီအဓိကထိချုပ်ထားတဲ့စစ်တွေတောင်ကုတ်တန်တွဲစတဲ့မြို့နယ်တွေမှာဒေသခံတွေအသက်ခံရတာဓမြတိုက်ခံရတာပစ္စည်းခိုးယူခံရတာတွေနဲ့လူပြတ်တဲ့နေရာတွေမှာပစ္စည်းလုခံရတာတွေတိုးလာနေတာကြောင့်ဒေသခံတွေကြာစိုးရိမ်နေကြပါတယ်စစ်တွေမြို့ပေါ်မှာဆိုရင်လည်းဒီရပိုက်တွေရာဇဝတ်မှုတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်နေကင်းဆိုရင်တော့အပြင်ထွက်ဖို့ကြောက်နေရတယ်လို့စစ်တွေမြို့ပေါ်မှာအလုလာလုနေတဲ့မအေးအေးမျိုးကပြောပါတယ
်ဖေဖော်ဝါရီလအတွင်းမှာလို့ပြောလို့ရတယ်စုစုံရွာရပေါ့နော်ဇက်တိုက်ဆိုတော့ဖြစ်လာတဲ့လူတက်မှုတွေရောဒီဓမြတိုက်မှုတွေရောဒီကြောက်သားတွေစီကဆိုရင်လေကြောက်သားတွေထိမှာမှာအမျိုးသမီးပေါ့နော်အမျိုးသမီးတွေစီကဆိုရင်လေဒီဖုံးလူတာတော့ဆိုက်ကနဲ့သွားနေတဲ့ဂျားတွေကနေဒီလူတာတော့ပေါ့နော်အဲ့လိုမျိုးတွေတွေ့ရတယ်အဲ့ဒါကြောင့်မလို့အဓိကတော့ဒီလအတွင်းမှာပဲပို့ပြီးတော့ခံစားရတယ်ပြီးလို့ရှိရင်ဒီလအတွင်းမှာဆိုလုံးဝအပြင်မသွားတော့တဲ့အနေအထားတွေရှိတယ်ပေါ့ညဘက်ဆိုရင်ပို့ပြီးတော့မသွားတော့ဘူးနေ့လေဘက်ဆိုရင်လေအဲ့လိုပဲတယောက်တည်းမသွားရဘူးပေါ့အဓိကပြောချင်တာက
အခုလိုစစ်တွေမျိုးပေါ်ထိရာဇဝတ်မှုတွေထူပြောလာပေမဲ့စစ်ကောင်စီအနေနဲ့ဒေသခံတွေရဲ့လုံခြုံရေးအတွက်ဘာတစ်ခုမှလှုပ်ဆောင်တာမတွေ့ရတာကြောင့်တရားဥပဒေစိုးမိုးမှုမရှိတော့တဲ့အခြေအနေတရားရောက်နေပြီလို့လည်းမအေးမျိုးကသူ့အမြင်ကိုပြောပါတယ်
အဓိကတော့တရားဥပဒေစိုးမိုးမှုအပိုင်းအားနေတယ်လို့မြင်တယ်ပေါ့နော်တကယ်လို့သာစစ်ကောင်စီကဥပဒေရဲ့အေးစိုးမိုးမှုကအားကောင်းမယ်ဆိုလို့ရှိရင်ဒီအမှုတွေကိုဒီလိုမဖြစ်ရအောင်ပေါ့နော်အမှုတွေတိုက်ကြလိုက်လို့ရှိရင်လည်းသူတို့ကထိတိယအရေးယူပေးရတယ်လုပ်မယ်အဲညဘက်ဆိုရင်လည်းအရင်တုန်းကလို့ကင်းလေးတာတော့ဘာလို့အဲ့လိုမျိုးတွေလုပ်ပေးမယ်ပေါ့ပြီးရင်ဒီလောက်အတိုက်အတာဒီဆိုးရွားတဲ့အနေအထားတွေရောမဖြစ်တော့ဘူးလို့ထင်တယ်တကယ်လို့သာဥပဒေစိုးမိုးမှုအားကောင်းရင်ပေါ့နော်
ဒါပြင်ရခိုင်တောင်ပိုင်းက ULAA ရဲ့ထိန်းချုပ်မှုအားနဲ့တောင်ကုတ်တန်တွဲစတဲ့မြို့နယ်တွေမှာလည်းမကြာခဏဆိုသလိုဒေသခံတွေအသက်ခံရတာဓမြတိုက်ခံရတာလူရဲခံရတာရှိနေတာကြောင့်ကိုထီကိုထကင်းဆောင်နေရတယ်လို့လည်းတောင်ကုတ်မြို့ကန်တူကပြောပါတယ
်သူခိုးဆိုလူရဲမှုတွေကတော့ဒီဖက်ဆစ်စစ်တွေဖြစ်နေတယ်ပေါ့နော်ဖြစ်လာတဲ့အချိန်မှာခိုးယူရုံတော့မဟုတ်ဘဲနဲ့ပေါ့နော်ဒါလမ်းမှာနေပြီးတော့လူပြတဲ့နေရာမှာလူရဲတာမျိုးတွေပြီးတော့အဲ့ဒီလူရဲခံရတဲ့ပြည်စီပန်ရှင်ကိုနေပြီးတော့အသက်အန္တရာယ်ပြုတာမျိုးတွေပေါ့နော်ဟုတ်တက်ဖြတ်ခဲ့တဲ့အဆင့်တွေဒီဖြစ်လာတာရှိသေးတယ်ကင်းဆောင်တာတော့ဟုတ်တယ်ကင်းဆောင်နေရတယ်ဆိုတာဟုတ်တယ်ပြီးခဲ့တဲ့ develop ကစမယ်ဆင်းနေအဲ့ဒါတောင်ဟုတ်မှာလေဟုတ်ကြည့်ရပါလေပေါ့ဟိုဘက်မှာဆိုတောင်ဟုတ်ကရွှေပန်းတို့ရွာတို့ဟိုဘက်မှာဆိုရင်ဒီမျိုးနဲ့အနီးတစ်ဝိုက်မှာဆိုလို့ရှိရင်တော့ဒီမွင်းတော့ဝတ်ကျဲဝဲအဲ့လိုနေရာမျိုးတွေပေါ့အခုဆိုကျွန်တော်တို့ရက်ွက်တွေမျိုးပေါ်ရက်ွက်တွေမှာပါလေရက်ွက်နေရက်တော့ဒီလူတွေကနေပြီးတော့ဒီကိုအလဲကျနေနေပြီးကင်းဆောင်နေရတာမျိုးတွေရှိကြပါ
မြန်မာနိုင်ငံတော်မှာလည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလူမှုရေးအကျပ်တဲတွေကြောင့်အခုလိုလူသတ်မှုတွေခိုးဆိုးလူရွတ်မှုတွေစတဲ့ရာဇဝတ်မှုတွေများပြားလာနေပါတယ်။ရခိုင်ပြည်နယ်မှာလည်းစစ်ကောင်စီအနေနဲ့ရာဇဝတ်သားတွေကိုဖော်ထုတ်ဖမ်းဆီးအရေးယူတာမျိုးမလုပ်နိုင်တာကြောင့်ပြည်သူလူထုတွေမလုံမချုံဖြစ်နေရတယ်လို့ရခိုင်အရေးလေးလာတုံသက်သူဦးဖေးတန်းကပြောပါတယ်
။နိုင်ငံလုံးမှာတော့ဒီစစ်ကောင်စီတက်ပြီးကြတာပေါ့နော်။စီးပွားရေးလူမှုရေးအကျပ်ကြီးတွေတော်တော်များသွားများလာတယ်။အဲဒါကြောင့်လည်းပဲဒုစရိုက်မှုတွေအရင်ကတည်းကပုံများလာတယ်လို့ပြောလို့ရတယ်။ဒါပေမဲ့ဟိုဒီရှစ်ကောင်စီအဓိကထိန်းချုပ်တဲ့ရခိုင်ပြည်ရဲ့စစ်တေမျိုးတော်အပါဝင်ပေါ့ဒီတောင်ကုတ်တံတွဲဘက်မှာဖြစ်နေတာတွေကတော့ဟိုသူတို့အနေနဲ့အဲ့ဒီပုံမှာတကယ်ပြည်မှုကျွလွန်တဲ့လူတွေကိုမဖော်ထုတ်နိုင်တာအတိတရောအရေးမြင်နိုင်တာအဲ့လိုဒီကက ULAA ကလည်းလဲလမ်းမမီတဲ့နေရာမျိုးပေါ့အဲ့ဒီနေရာမှာအများဖြစ်ပူလောလောဆယ်ဖြစ်နေတာတွေကိုတွေ့ပါတယ်
ရခိုင်ပြည်နယ်မြို့နယ်တချို့မှာရခိုင်လက်နက်ကိုင် AA အဖွဲ့ကအုတ်ချုံရည်နဲ့တရားစီရင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာကြောင့်ဒေသတည်ငြိမ်အေဂျင့်တွေပဲမဲ့ AA အဖွဲ့ထိန်းချုပ်မှုအားနည်းတဲ့နေရာတွေမှာတော့ဒေသခံတွေရဲ့နေစဉ်ဘဝဟာတစ်နေ့ထက်တစ်နေ့စိုးရိမ်လာရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်